ကချင်းလွတ်လပ်ရေးအဖွဲ့ KIO ဥက္ကဋ္ဌဟောင်းဖြစ်တဲ့မလီဇွတ်ဇော်မိုင်ဟာလူကြီးယောဂာနဲ့အောက်တိုဘာ29ရက်နေ့ကရန်ကုန်မြို့အာရှတော်ဝင်ဆေးရုံမှာကွယ်လွန်သွားပါတယ်1990ပြည့်နှစ်ပိုင်းနဝဒအစိုးရလက်ထက်ကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့အပြစ်ခတ်ရစဲရေးသဘောတူညီမှုရယူခဲ့စဉ်တုန်းကသူဟာ KIO အတွက်ဦးဆောင်ပြီးတော့လက်မှတ်ထိုးခဲ့သူတူလည်းဖြစ်ပါတယ်လက်နက်ကိုင်ကချင်းအဖွဲ့အတွက်မလီဇွတ်ဇော်မိုင်ဦးဆောင်ခဲ့တဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးထိုင်းရှည်ဆိုင် VUE တင်တော့မအေးမာကပြောပြမှာပါ
ကချင်မျိုးသားလွတ်မြောက်ရေးအဖွဲ့ KIO ရဲ့ဥက္ကဋ္ဌဟောင်းဖြစ်တဲ့မလီဇွတ်ဇော်မိုင်ဟာအသက်82နှစ်အရွယ်မှာလူကြီးယောဂာနဲ့ကွယ်လွန်သွားခဲ့တဲ့အတွက်ရန်ကုန်ကနေမြစ်ကြီးနားကိုတည်ဆောင်သွားပြီဖြစ်ကြောင်းသားဖြစ်သူဗဒန်ဇော်ဒူကပြောပြပါတယ
်ဒီမနက်9နာရီ35မိနစ်ပေါ့နော်ရန်ကုန်အာချတော်ဝင်ဆေးရုံမှာသုံးသွားတာပါခင်ဗျာသူကချင်တစ်ချင်ခေခရစ်ရန်တော့အဲ့ဒီအထက်မှာပဲကျွန်တော်တို့ဇာဗနာဌာနကိုတင်ပါပါမယ်ပြီးတော့ရန်ကြီးနားမှာပဲကျွန်တော်တို့ဂျုံပါပါခင်ဗျာ
ကချင်မျိုးသားလွတ်မြောက်ရေးအဖွဲ့ KIO ကိုတည်ထောင်ခဲ့သူတူဦးဖြစ်ခဲ့သလိုဥက္ကဋ္ဌအဖြစ်တာဝန်ယူစဉ်ကာလအတွင်းမှာစီဦးစီးချုပ်တာဝန်ကိုပါပူးတွဲထမ်းဆောင်ခဲ့သလိုငင်းငင်းရေးကြိုးပမ်းမှုတွေမှာလည်းဦးဆောင်ပါဝင်ခဲ့သူဖြစ်တယ်ဆိုပြီးသားဖြစ်သူဗဒန်ဇော်ဒူကပြောပါတယ
် KIO ကိုပထမဦးဆုံးတည်ထောင်တဲ့ဒီ7th Star Flag ကိုညောင်းတဲ့ကနောက်ဆုံးတက်ရှိကြတဲ့လူတွေဖြစ်ပါတော့ဒီမလဲအစီပေါ့နော်သူကအဲ့တော့အမှန်သူတာဝန်ထမ်းဆောင်ခဲ့တယ် co-founder တဲ့တယောက်ပေါ့ KIO မှာသူနှစ်ပေါင်းများစွာထမ်းဆောင်ခဲ့တယ်2000ထဲမှာတစ်ခုနှစ်တည်းတာဝန်ထမ်းဆောင်တယ်1994ခုနှစ်တုန်းကဒီနိုင်ငံတော်အစိုးရနဲ့ KIO နဲ့ဂျင်းချန်ရေးသဘောတူစာချုပ်ကိုလည်းသူကအဲဒီကတော့ကျွန်တော်တို့ KIO ရဲ့ဥက္ကဋ္ဌကတော့ဒီလောကဥက္ကဋ္ဌကြီးဂရမ်ဘရန်ဆန်ပေါ့နော်သူကတော့အဲဒီကဒီဥက္ကဋ္ဌပေါ့လုပ်ပြီးတော့ဆုံးဥက္ကဋ္ဌကြီးဘရန်ဘရန်ဆန်ဆုံးသွားရင်နောက်ပိုင်းမှာလည်းသူကတော့ဥက္ကဋ္ဌအနေနဲ့ဦးစီးပြီးတော့ဒီကချင်ပြည်နယ်မှာအရင်ကြေးရမှုအတွက်သူလုပ်ခဲ့တာပေါ့နော်အဲလက်မှတ်ထိုးခဲ့တာတော့သူဥစ္စာတွေထိုးခဲ့တာပေါ့ဥက္ကဋ္ဌအနေနဲ့လုပ်ခဲ့တယ် CS တစ်ဖက်မှာလည်းစီဦးစီးချုပ်အနေနဲ့သူလုပ်ခဲ့တယ်2000ထဲမှာတစ်ခုနဲ့စီလုပ်ခဲ့ပါတယ်ခင်ဗျာ
သူဟာစီးရေးအရာကနိုင်ငံရေးအရာပါခေါင်းဆောင်ကောင်းတူဖြစ်တယ်လို့လည်းကချင်ပြည်နယ်ဒီမိုကရေစီပါတီကခေါင်းဆောင်ဒေါက်တာတူးကြကဆိုပါတယ
်ဆက်တူဖောင်ဒါမြောက်ပါပြင်ပြောစီပေါ်တဲ့ပေါ်ပါပါ။ဒါကြေရှိနောက်ကျိုးသိဉ္ဇောသာပွားကြ။အဲတော့ဆော့ကျေမှုဒီဟောက်ကဘာနဲ့ဆက်နိုင်တယ်။ပြေမှုဖြစ်ရှိခဲ့တာ။အဲ့တော့ပါပြ။ဒီဥစ္စာရောနာမည်တွေရောအားကောင်းတဲ့လူဟောက်ဆောင်ဒီလိုဖြစ်ပါ။
သူဟာလက်ရှိ KIO ကနေ2000ခုနှစ်မှာအနားယူခဲ့ပေမဲ့လက်ရှိကာလမှာကချင်ပြည်နယ်အတွင်းမတိမငိမ့်ဖြစ်နေတဲ့အခြေအနေပေါ်မှာမူတည်ပြီးငင်းငင်းရေးအတွက်စိုးရိမ်ပူပန်မှုတွေရှိခဲ့တယ်ဆိုပြီးပါဖြစ်သူကဆိုပါတယ
်။အကောင်ဆုံးတော့ငင်းငင်းရေးရဖို့တော့ပဲဒီဒီဘက်မှာလည်းစိတ်ကြေဒုက္ခတွေလည်းနေရပြန်လာဖို့အရေးအဆအနောက်ဆုံးဒီဆရာဦးတွေစိုးမိုးရေးဆုံးပေါ့ဗျာ။ပြောလို့ရှိရင်တော့အကုန်လုံးစိတ်တွေရှင်တော့ဒါသူ့ရဲ့အသွင်းထဲကတကယ်ဆန္ဒပါ
။သူဟာ1936ခုနှစ်မှာမြစ်ကြီးနားမြို့မန်ခိန်ကျေးရွာမှာမွေးဖွားခဲ့ပါတယ်။1959ခုနှစ်မှာရန်ကုန်တက္ကသိုလ်ကနေဘွဲ့ရရှိခဲ့ပါတယ်။1963ခုနှစ်မှာတော့ငင်းငင်းရေးဆွေးနွေးပွဲတွေမှာလည်းပါဝင်ခဲ့ပြီးတက်ရင်မှုတက်မဟာမှုနဲ့စစ်ဦးစီးချုပ်စားတဲ့တာဝန်တွေကိုယူခဲ့သူတူဦးဖြစ်ပါတယ်။တိုင်းရင်းသားတပ်ပေါင်းစုဖြစ်တဲ့အမျိုးသားဒီမိုကရေစီတပ်ပေါင်းစုမာတာတာမှာလည်းဦးဆောင်ဘိုးကော်မတီဖြစ်ပါဝင်ခဲ့သလိုမြန်မာပြည်ဒီမိုကရက်တစ်မဟာမိတ်များအဖွဲ့ချုပ်မှာလည်းဦးဆောင်ကော်မတီဝင်ဖြစ်ခဲ့ပါတယ်။ကွယ်လွန်ချိန်မှာတော့လေချောင်းကင်စာအသေးစီးချုပ်စားတဲ့လူကြီးယောဂါတွေနဲ့ကွယ်လွန်သွားခဲ့ပါတယ်ရှင်။